ဆရာနာသင်ခံထားရတဲ့မြန်မာနိုင်ငံမှာကိုဗစ် -19 တတိယလိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်စေဝါအကူအညီအရေးပေါ်လိုအပ်နေကြောင်းခရီးယာယဟမကာဒီနယ်ချားလ်စ်ဘိုကမြစ်တရခံလိုက်ပါတယ်။တနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အားဖြင့်စေကူတမှုတွေအများဆုံးလှုပ်ဆောင်ပေးကြပါ။လူအသက်ကိုကယ်တင်ဖို့အတွက်အားလုံးညီညွတ်ကြပါ။မြန်မာပြည်သူတွေဟာကုသမှုစေဝါနဲ့အစားအစာတွေလိုအပ်နေပါတယ်။ဆရာဝန်တွေအားလုံးထွက်လာကြပြီးအသက်တွေကိုကယ်တင်ပေးကြပါလို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်မြန်မာနိုင်ငံဟာကိုဗစ်ပြိပခါနဲ့တိုင်းပြည်စည်းဝါးပြိုကျမှုစတဲ့စင်ခုံမှုယူသုံးခုနဲ့ရင်ဆိုင်နေရတယ်လို့လည်းကာဒီနယ်ချားလ်စ်ဘိုကပြောပါတယ်အသက်ရှင်ဖို့အခက်အခဲဖြစ်နေကြတဲ့ကိုဗစ် -19 ဝေဒနာတွေနေ့တစ်ဝက်အောက်ဆီဂျင်ရနိုင်မှုရုန်းကန်နေကြရတဲ့အခြေအနေကိုထောက်ပြပြီးမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းနဲ့စည်စနာဝန်ထမ်းအရေးအတွက်နေပါနေတာကြောင့်အခြေအနေဟာထိမနိုင်သိနေရတဲ့အဖြစ်ကိုရောက်နေပြီလို့လည်းယဟအမတ်ချားလ်စ်ဘိုကပြောပါတယ်မြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့20ရာခိုင်နှုန်းလောက်မှာရောဂါပိုးကူးစက်နိုင်ကြောင်းနဲ့နိုင်ငံအတွင်းကမြို့ပေါင်း90ရာခိုင်နှုန်းမှာရောဂါပိုးကူးစက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းလည်းမြန်မာနိုင်ငံကက်သလစ်ဖုန်းတော်ကြီးများညီလာခံရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်ခင်ဗျာ